တ်တော်မှာလစ်လပ်နေတဲ့ခုံရုံးဥက္ကဋ္ဌအပါအဝင်အဖွဲ့ဝင်တွေကိုဒီကနေ့ဖေဖော်ဝါရီလ25ရက်နေ့မှာပြန်ပြီးတော့ခန့်အပ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်နိုင်ငံတော်သမ္မတနဲ့လွှတ်တော်ကြားအငင်းပွားမှုတွေဖြစ်ခဲ့ပြီးတော့ဖွဲ့စည်းပုံဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေကယာရုကနေနှုတ်ထွက်သွားခဲ့ကြတာပါ။အခုလိုခန့်အပ်နိုင်ခဲ့ပေမဲ့အပြန်အလှန်ညှိနှိုင်းတဲ့ပုံစံမျိုးမဟုတ်ဘဲအစိုးရနဲ့လွှတ်တော်ကြားအပြန်အလှန်ဆက်အဆက်အသွယ်နဲ့သာရွေးချယ်ခဲ့တာဖြစ်ကြောင်းမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးကပြောပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင
်။ဟုတ်ပါတယ်။ဖေဖော်ဝါရီ25ရက်နေ့ပြည်ထောင်စုတော်စည်းဝေးမှာကာလတော်ကြာလစ်လက်နေတဲ့ခွန်ရုံးဥက္ကဋ္ဌရာထူးကိုပြန်လည်အတည်ပြုရွေးချယ်နိုင်ခဲ့ပြီဖြစ်ပါတယ်။အခုလိုရွေးချယ်မှုအသင်းနဲ့ဖြစ်လာတဲ့ခွန်ရုံးဥက္ကဋ္ဌကတော့ပြည်သူ့တော်ဥက္ကဋ္ဌအမည်စင်းပေးသွင်းခဲ့တဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ကအငြင်းစားညွှန်ကြားရေးမှူးချုပ်ဦးမြသိန်းဖြစ်တယ်လို့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပြပါတယ်
။ဦးဝင်းမြင့်ကိုဦးဝင်းမြင့်ကတော့ဦးမြသိန်းတဲ့ဟိုကျူနီယာကြာပေါ့လေဟိုဟိုနောက်ပြီးတော့အလုပ်ပြင်လုပ်တဲ့ကမှာတာဝန်ထောက်ဆောင်တဲ့နေရာမှာလည်းသူကဟိုဦးမြသိန်းလောက်ဟိုအရှိကိုမရောက်ဘူးပေါ့နောက်ကြာပေါ့နောက်ပြီးတော့ဟိုလုပ်တဲ့လည်းနှုတ်ရပေါ့အဲဒါကြောင့်ဦးဝင်းမြင့်ကိုသူကဦးမြသိန်းနဲ့ချိန်ပြီးတော့ဦးမြသိန်းကိုပဲအယူဖြစ်တဲ့
ခွန်ရုံးဥက္ကဋ္ဌအပါအဝင်အဖွဲ့ဝင်တွေယာတူကနှုတ်ထွက်သွားပြီးတဲ့ကလစ်လက်နေတဲ့အခြေခံဥပဒေဆိုင်ရာခွန်ရုံးမှာပြန်လည်တာဝန်ပေးရဖို့အတွက်ဖေဖော်ဝါရီလ21ရက်နေ့ကနိုင်ငံတော်သမ္မတအပါအဝင်လွှတ်တော်နှစ်ရပ်ပေါင်းဥက္ကဋ္ဌတွေကအမိစင်းတင်သွင်းခဲ့တာပါသမ္မတအပါအဝင်လွှတ်တော်နှစ်ရပ်ပေါင်းဥက္ကဋ္ဌတွေကအမိစင်းတင်သွင်းလာတဲ့ခုံရုံးအဖွဲ့ဝင်9ဦးကိုပြည်ထောင်စုတော်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့တာမရှိလို့ဒီကနေ့မှာခုံရုံးဥက္ကဋ္ဌရာထူးကိုကြေညာနိုင်ခဲ့တာဖြစ်တယ်လို့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်သမ္မတကလည်းပဲဦးမြသိန်းကိုလက်ခံနေဆိုတော့ဟိုလွှတ်တော်အမြဲလွှတ်တော်ဥက္ကဋ္ဌကလည်းဦးမြသိန်းကိုပဲထောက်ခံနေလေအဲအဲ့ဒီပုံစံမျိုးနဲ့ဦးမြသိန်းကိုကိုကျွန်တော်တို့ခုံရုံးရဲ့ဥက္ကဋ္ဌအကြီးကြီးရှိရကြပ
ါအခြေခံဥပဒေဆိုင်ရာခုံရုံးကိစ္စကြောင့်နိုင်ငံတော်သမ္မတနဲ့လွှတ်တော်အကြားမှာတင်းမာတဲ့အခြေအနေများစွာရှိခဲ့မှုပါတယ်လွှတ်တော်ကဖွဲ့စည်းလိုက်တဲ့ကော်မတီနဲ့ကော်မရှင်တွေဟာပြည်ထောင်စုအဆင့်ရှိတယ်မရှိဘူးဆိုတာနဲ့ပတ်သက်ပြီးတော့အငင်းပွားရာကနေအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ဝင်တွေအားလုံးယာရုကနေနှုတ်ထွက်ခဲ့ရတဲ့ဒီဖြစ်ခဲ့ရပါတယ်မူလကခုံရုံးဥက္ကဋ္ဌကိုရွေးချယ်မယ်ဆိုရင်ခုံရုံးဥပဒေအသေးရာသမ္မတအပါအဝင်လွှတ်တော်ဥက္ကဋ္ဌနှစ်ယောက်ကညှိနှိုင်းပြီးရွေးချယ်ရမယ်ဆိုပေမဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာခွန်ရုံးဥက္ကဋ္ဌရာထူးကိုတကယ်ရွေးချယ်တဲ့အခါလူချင်းတိုင်ပင်နာမျိုးတွေမလုပ်ဘဲစာရီသာအပြန်လန်ပို့ပြီးတော့ရွေးချယ်ပြခဲ့တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်။ဆွေးစည်းခြင်းမှာညှိနှိုင်းမှုတစ်ခုမယူနိုင်ခဲ့တဲ့သဘောတော့တွေ့တာပေါ့လေ။အဲဒါကြောင့်လေခုနလိုဒေါ်လာပါပြီးကမှစာအားဖြင့်ပဲညှိနှိုင်းခဲ့ကြတယ်လို့ပဲသုံးသပ်လို့ရပါတယ်။
အခြေခံဥပဒေခွန်ရုံးရဲ့အဓိကတာဝန်ကတော့ပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့ဥပဒေတွေဟာဖွဲ့စည်းပုံနဲ့ညီမညီစည်းစစ်ဖို့ဥပဒေပြဋ္ဌာန်းတွေဟာဖွဲ့စည်းပုံကိုစန့်ကျင်တာတွေရှိမရှိစစ်စစ်သုံးသပ်ဖို့ဖြစ်ပါတယ်။အခုလိုဖွဲ့စည်းပုံအခြေခံဥပဒေခွန်ရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေပြန်လည်တာဝန်ယူနိုင်တော့မှာဖြစ်တဲ့အတွက်မကြသေးခင်ကလွှတ်တော်မှာနိုင်ငံတော်သမ္မတပါတီဥက္ကဋ္ဌရာထူးရယူတာဟာဖွဲ့စည်းပုံနဲ့ကိုက်ညီမှုရှိမရှိဆိုတဲ့ဥပဒေပြဋ္ဌာန်းနဲ့စတင်ရမယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်
။ဒီခွန်ရုံးအဖွဲ့ဥက္ကဋ္ဌကြီးပေါ်လာပြီးခွန်ရုံးပြန်အသက်ဝင်လာတဲ့ကာလနောက်ပိုင်းမှာဘာတစ်ခုတော့ဒီခွန်ရုံးကဆောင်ရွက်ဖို့လိုတယ်ဆိုရင်ဘုပ္ပခါကသူဝင်းမြင့်တယ်လို့အဆိုပြုရတာရှိတယ်လို့အဲနိုင်ငံတော်သမ္မတကြီးရဲ့ပုံမှန်၆ခုနဲ့ပတ်သက်တဲ့ဒီလိုကျွန်တော်တို့ပုံမှန်၆ခုနဲ့မှာညောနာရှိတယ်အဲတော့ပါတီတာဝန်မှာလေနိုင်ငံတော်သမ္မတကြီးတာဝန်ကိုထမ်းဆောင်လို့ရှိရင်အရင်ပါတီပုစီပါတီလုပ်ငန်းများကိုပါဝင်ဆောင်ရွက်ခြင်းမဖြစ်ရဆိုရပုံမှန်၆ခုနဲ့ပတ်သက်တဲ့ review process ချက်တွေဆိုအခုခုံရုံးဒီမှာဟာပထမဆုံးဒီကိစ္စချိုးပေးရမယ်တဘောဖြစ်သွားတာပေါ့
အခုလက်ရှိဖွဲ့စည်းပုံခွန်ရုံးဥက္ကဋ္ဌဦးမြသိန်းမတိုင်ခင်တုန်းကဖွဲ့စည်းပုံခွန်ရုံးရဲ့ဥက္ကဋ္ဌကတော့ဦးသိန်းစိုးဖြစ်ပါတယ်အဲ့ဒီတုန်းကခွန်ရုံးဥက္ကဋ္ဌကိုနိုင်ငံတော်သမ္မတကတရက်ခန့်အပ်ခဲ့တာဖြစ်ပါတယ်ဦးသိန်းစိုးဦးဆောင်တဲ့ခွန်ရုံးဖွဲ့ဝင်တွေယာရုကနှုတ်ထွက်ပြီးပြန်လည်ရေးဆွဲခဲ့တဲ့အခြေခံဥပဒေဆိုင်ရာခွန်ရုံးဥပဒေတစ်ကိုနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးမပေးခဲ့လို့ပြတ်ထန်းပြီးခုနှစ်ရက်အတွင်းမှာသမ္မတလက်မှတ်မထိုးဘဲအတည်ဖြစ်ခဲ့တဲ့ဥပဒေတရက်ဖြစ်မှတ်တမ်းဝင်ခဲ့တာဖြစ်ပါတယ်ခင်ဗျာ